ကချင်ပြည်နယ်မြေကြီးနားမြို့ကဆစ်ရှောင်းစခန်းတစ်ခုကဒုက္ခသည်80ကျော်ဟာသူတို့ဒေသအတွင်းလုံခြုံရေးအခြေအနေတိုးတက်လာတဲ့အတွက်ကိုယ်သဘောနဲ့ကိုယ်နေရာရင်းကိုပြန်ခဲ့ကြပါပြီ။ဒါဟာနှစ်နှစ်ကျော်ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းပထမဆုံးနေရာရင်းပြန်တဲ့စစ်ပြေးဒုက္ခသည်တွေဖြစ်ပြီးကချင်ပြည်နယ်အစိုးရကလည်းဒုက္ခသည်တွေပြန်လည်အခြေချနေထိုင်ဖို့အတွက်ကူညီထောက်ပံ့တာတွေဆောင်ရွက်ပေးနေတယ်လို့အစိုးရအဖွဲ့ဝင်ဝန်ကြီးတဦးကပြောပါရယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားနှစ်နှစ်ကျော်ကြာဖြစ်ပွားနေတဲ့စစ်ပွဲကြောင့်ထွက်ပြေးတင်းရှောင်နေတဲ့ဒုက္ခသည်တွေနဲ့တင်းလာနေကတော့မြစ်ကြီးနားမြို့ဝင်းတို့ကျောင်းတိုက်ကဆစ်ဆောင်စခန်းမှာခိုးလုံးနေတဲ့ရှမ်းဒုက္ခသည်တွေဟာသူတို့နေရာရင်းကိုပြန်ခဲ့ကြတာဖြစ်ပါတယ်ဒီလိုဒုက္ခသည်တွေနေရာရင်းပြန်တဲ့အကြောင်းကိုကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါ်ပေါကြာကအခုလိုပြောပါတယ
်သူကဟိုတာလောကြီးအုပ်စုစံကင်းကြီးဟာကိုပြန်လာပါရဲ့အင်တောင်စုက15အင်တောင်စုလူကြီးက83ခုပါရှင့်မနေ့ကပဲကျမတို့ပို့ပေးလိုက်ပါတယ်သူတို့ကလွန်ခဲ့တဲ့တလကွဲကလေးကပြန်ကျင်ပါပြီသူတို့ရွာအစ်ချက်နဲ့လို့သူတို့ကတောင်းဆိုတာပါရှင့်အဲသူတို့တောင်းဆိုတော့ကျမ29ရက်နေ့ကကွင်းစင်းလက်လာတာပေါ့ကွင်းစင်းလက်လာတဲ့အခါမှာအဲ့မှာပြည်သူစစ်ရှိတယ်မပြည်တရေ39ခုကနေပြီးမှအဲ့မှာတာဝန်ယူထားပေးတာရှိတယ်ရှင့်ဆိုတော့အဲ့ဒါတော့ကြည့်တော့ဒါငိမ့်ချနေသူတို့ကလည်းပြန်ကျင်ပြီဆိုတာနဲ့ကျမတို့ကဘုန်းကြီးချုပ်စီကလမ်းညွှန်ချက်ခံယူပြီးတော့မှဆောင်ရပေးတာပါရှင်ဒါသူတို့ပြည်သူတွေရဲ့လိုလားချက်ပ
ါတာလောကြီးအုပ်စုစံကင်းကျေးရွာနဲ့မြစ်ကြီးနားမြို့ဟာရေလန်းခီးကဆက်လီနဲ့သွားမယ်ဆိုရင်အနည်းဆုံး2နာရီလောက်ကြာမြင့်တာဖြစ်ပါတယ်ဒုက္ခသည်တွေပြန်လဲအခြေချနေထိုင်ဖို့အတွက်ကချင်ပြည်နယ်အစိုးရကဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ
်ဆောင်ရွက်တာကတော့ကျမတို့ကဆက်လီအကြီးစားပေါ့နော်အဲ3စီးပေါ့အဲ့အတွက်ကုန်ကြတဲ့ဆက်စီကဘေးက85ကန်လံပေါ့ကျမတို့အစိုးရကစတင်မှတည်ပေးတာအဲ့ဒါပြီးတဲ့အခါမှာတို့ကရေတွင်းတောင်းတယ်အဲ့ကကြတော့ရေတွင်းနဲ့တွင်းတောင်းတဲ့အတွက်ကြောင့်မို့လို့52ပိန်းမနေ့ကတစ်ခါတည်းဆက်နေတဲ့တစ်ခါတည်းအလုတ်အတစ်ခါတည်းစပြီးဆောင်ရွက်နေပါပြီနောက်တစ်ခုကတော့တို့ကချောင်းကအကန့်မရှိဘူးရှင်အကန့်အခင်းမရှိတဲ့အတွက်ကြောင့်မို့လို့မနေ့ကလည်းပဲ construction တွေခေါ်လာပြီးတဲ့အခါမှာဒီချောင်းကိုလည်းနှစ်ပတ်အတွင်းအပြည့်ပေါ့ပုတ်တက်ပေးမယ်နောက်တစ်ခါကျတော့တို့ကျမကြီးစီပီခံလေးရလေအမိုးပဲရှိတယ်အကာမရှိဘူးအခင်းမရှိတာကိုအလူရှင်လေးမနေ့ကလိုက်ကြည့်တာရှိတော့ဆက်လို့ရဲ့ကုမ္ပဏီ၃ခုကနေပေါင်းပြီးတော့မှအဲ့ဒါလည်းနှစ်ပတ်အတွင်းဆောက်ပေးမှာပါရှင့
်ဒါအပြင်လုံးဝပြည့်စည်သွားတဲ့နေအိမ်၃လုံးကိုပြန်လည်တိဆောက်ပေးဖို့စီစဉ်ထားသလိုဒုက္ခသည်တွေနေရပြန်စင်မှာပြည်နယ်ဝန်ကြီးချုပ်ကတအိမ်တောင်ကိုကြက်ငွေ9,000မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတအိမ်တောင်ကိုကြက်ငွေ3,000နဲ့စံတက်8ကမ္ဘာစံတရိတ်ခါအဖွဲ့ WFP ကတလားစာရိတ်ခါနေအောင်ကြီး3မီအိမ်စည်းစိမ်ချင်းတော်စရာတွေကိုထောက်ပံ့ပေးခဲ့ကြောင်းလူမှုရေးဝန်ကြီးဒေါ်ပေါကြာကပြောပါတယ်။တာလောကြီးဒေသခံတဦးကတော့သူတို့နယ်မြေတွင်းအခြေအနေကိုခုလိုပြောပါတယ်။ဟာ
လုံလုံချုံချုံရှိနေသလားဆိုတော့ရွာထဲမှာနေတော့ဒီလုံချုံနေပေါ့လေဒါပေမဲ့ရွာနဲ့ဝေးလံတဲ့နေရာတွေပေါ့လေအဲ့လိုနေရာတွေမှာသွားရင်တော့နည်းနည်းဆိုပြမလို့တော့စစ်သားအစုဆောင်ကြီးတို့ဘာတို့ KIA ဆွဲမှာဆိုအဲ့အဲ့ဒါလေးတော့နည်းနည်းတစ်ချက်တော့ရှိတာပေါ့ကျန်တဲ့အပိုင်းကတော့လုံချုံစိတ်ချတယ်လို့ပြောလို့ရတာပေါ့
နေရရင်ပြန်လာတဲ့ရွာသားတွေလက်တလောကြုံရနိုင်တဲ့အခက်အခဲကိုတော့ဒေသခံကအခုလိုဆက်ပြောပါတယ်။အဲ
တခြားအခက်အခဲလေးတွေတော့ဘလို့ရှိတုံးဆိုတော့သူတို့အဲ့ဒီမှာရွာမှာပေါ့လေနော်ရွာဆက်ကင်းရွာအေရိယာနေမြေတွင်းမှာတချို့ဒီဆက်ဒီပိုင်းနဲ့ဟိုရွှေကျင်းနေတဲ့ဆက်ဆိုင်နေရှိတယ်ပေါ့လေအဲ့လိုဆက်ဆိုင်နေရတော့သူတို့ဟိုကမရှိသေးခြင်းမို့ပေါ့မရှိသေးခြင်းမို့ဆိုတော့အဲ့လိုဆက်ဆိုင်နေရှိတဲ့အတွက်အဲ့ဒါအဲ့ဒီမှာသူတို့ဒီနေကန်နေရဟိုအခုမှဘယ်လိုပြောမလဲဆိုတော့ဒုက္ခသည်စခန်းပြန်လာတာဆိုတော့သူတို့အဲ့အလားလေးတွေကိုဆက်ဆိုင်နေမရှိဘူးဆိုသူတို့တနိုင်တစ်ပိုင်းလောက်ပဲစားတော့လို့ရတဲ့အတွက်သူအလားလေးတွေတော့လည်းဆက်ပြေးနိုင်နေပေါ့လေနောက်ပြီးတော့အဲ့ဒီမြေချောင်းတစ်လျှောက်ကနေရတို့လိုမျက်မှန်မှလို့လို့အလိုရွှေချေဆက်ဆိုင်နေရှိတဲ့ခါကျတော့ရေးရညံ့ညံ့ကုန်ပြီအဲ့လိုတောက်သုံးရအဖြစ်နဲ့အသုံးပြုလို့မရတော့ဘူးပေါ့အဲ့လို
တာလောကြီးဒေတာဘက်မှာပြီးခဲ့တဲ့နှစ်အတွင်းကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကစစ်သားစုဆောင်တာတွေရှိတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ကချင်ပြည်နယ်ကအစိုးရထိန်းချုပ်ရာဒေတာအတွင်းမှာဒုက္ခသည်စခန်း69ခုရှိပြီးအိမ်ထောင်စုပေါင်း 8,944 စုလူဦးရေ 38,980 ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းကမြကြီးနားမြို့မှာ KIA နဲ့အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွဲဆုံဆွေးနွေးစဉ်ကတော့ဒုက္ခသည်တွေပြန်လည်နေရာချထားဖို့အတွက်ကချင်ပြည်နယ်အတွင်းကရွာလေးရွာမှာရှေ့ပြေးစီမံကိန်း Pilot Project အဖြစ်စတင်ဆောင်ရွက်ဖို့သဘောတူထားပါတယ်။